โอเคดาดาเสียใจกันนะเราမြန်မာနိုင်ငံမှာအခုဒီโควิดသေဒုက္ခလိုက်တက်လာခြင်းပါဗောနော်လူတော်များများမှာဒီတန်ပြလက္ခဏာတွေနဲ့စင်းစစ်နိုင်ပဲနောက်ဆေးရုံတွေဆေးကန်းတွေတချို့လဲပိတ်နေကြတာရှိတော့တချို့လဲဆရာတွေကိုဖုန်းနဲ့လဲမချိနိုင်တော့ပဲနဲ့ကိုယ့်အကူအိမ်မှာစိတ်ကုနေရတဲ့အနေထားမှာအဓိကအရေးကြီးဆုံးဆိုရင်ဘာစမှားတယ်လဲဆရာ
ကြီးလက်ရှိโควิดပေါ့နော်ဆိုယောဂလက္ခဏာစပြရပေါ့လေဆိုတော့အဓိကတော့လည်းတင်းနာကြရပေါ့နော်ချောင်းဆိုးကြမယ်ဆိုလို့ချင်းရင်နံပါတ်1ကကိုဗစ်ဖြစ်နေပြီလားပေါ့နော်ဒါအရင်ဆုံးစိတ်ထဲမှာထားလိုက်ပါအများစုသောလူတွေဒီချိန်မှာလည်းမနိုင်တော့ကိုဗစ်ဖြစ်ပြီဟုတ်ပြီကိုဗစ်ဖြစ်ပြီးသွားလို့ရှင်ရင်နောက်တစ်ချက်ကငါရင်တုံးကဒါမှမဟုတ်လွန်ခဲ့တဲ့6လအတွင်းမှာကိုဗစ်ကာဝယ်ဆေးထိုးထားပြီးပြီလားတရုတ်ဆေးထိုးထားတဲ့လူတွေရှိတယ်တချို့ကတော့အိန္ဒိယလာတဲ့ကိုဗစ်ဆေးထိုးထားတဲ့လူတွေရှိတယ်ပေါ့ဆိုတော့ကိုဗစ်ဆေးကိုတော့တချို့လူတွေကနှလုံးထိုးထားပြီးတဲ့လူတွေရှိပါတယ်အဲတချို့လူတွေကတော့ကိုဗစ်ဆေးကို3လုံးအထိထိုးထားပြီးတဲ့လူတွေရှိကြတယ်လို့ကျွန်တော်ကြားလိုက်တယ်ပေါ့နော်အများကြီးတော့မဟုတ်တော့ပါဘူးလေကိုကတကယ်လို့ကိုဗစ်ဆေးကို3ခုလောက်ထိုးထားပြီးသွားပြီဆိုလို့ရှိရင်တော့အခုလက်ရှိကိုရိုနာဗိုင်းရပること့စ်ရဲ့ Omicron ကိုတော်တော်လေးတော့ခံနိုင်မှာပါဈေးရုံတက်စရာလိုချင်မှလိုမှာပါအများစုသောလူတွေဒီ3ရက်လောက်အတွင်းမှာနေကောင်းသွားကြမှာပါတယ်လေးနာပြောက်သွားပါလိမ့်မယ်ဆိုတော့နှလုံးသွင်းနေတဲ့ကျွန်တော်အနေနဲ့တော့တော်တော်လေးကိုအားရပါလိမ
့်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးတည်နှလုံးသုံးလုံးထိုးပြီးသားတဲ့သူတွေဆိုရင်အခုတော့ဆိုအဓိကဘယ်လိုကုသမှုခံရတဲ့လဲဆရာ
အသက်ဘယ်လောက်ရှိသလဲဘာရောလက္ခဏာရှိနေသလဲချောင်းဆိုးတယ်ဟုတ်ပြီဒါစီရယ်လေးနာတယ်အောက်ဆီဂျင်တိုင်းနာဘယ်လောက်ရှိသလဲအောက်ဆီဂျင်တိုင်းနာ92အထက်မှာရှိတယ်93 94မော်လာမမော်ဘူးအေးစစ်စစ်ပဲပုံမှန်လေးပဲနေတယ်ဆိုရင်တော့ရေမြမ်းမြောက်တော့ခိုင်းတယ်လေနေနာလို့ရှိရင်တော့ antiseptic solution ကိုခေါ်တာပေါ့ဒီ listerine တို့မျိုးရှိတာပေါ့ဒါရံကောင်မှလည်းရှိမှာပါမန္တလေးမှာလည်းရှိမှာပါမေးအဲ့ဒါကြီးဝယ်သုံးစရာလည်းမလိုပါဘူးအလွယ်ဆုံးနည်းကတော့ငွေငယ်တော့ကျွန်တော်သုံးခဲ့တယ်ရှင်လေးမပူမအေးလေးထဲမှာစားအောင်သုံးလေးစုံတော့ထည့်ပြီးတော့အိမ်သုံးစားအောင်ထည့်ပြီးတော့ဒီ level ကိုပတ်လို့ချင်းတာပေါ့ကွာပြီးသွားလို့ရှိရင်ဝင်သွားတယ်ဆိုရင်တော့တစားကြီးတန်တောက်ပြရပါတော့ဒါကိုခဏလေးမှဒါမှဒီလုံးချင်းတို့ကိုခဏလေးမှရှိတဲ့ဒီ sodium လို့ခေါ်တဲ့တစားကိုခဏလေးရုပ်သွားတဲ့ဟောင်ပြန်ပြီးတော့အစားပြန်ထိုးပြပါပေါ့ကွာအဲပြီးသွားတဲ့အခါမှာချောင်းဆိုးရယ်ဆိုတော့ကျွန်တော်ချောင်းဆိုးရယ်ကြောက်တဲ့စီ3မျိုးရှိပါတယ်တောက်စီခြင်းနဲ့ဘာလို့ဆိုတော့တခါတကြရင်ကိုရိုနာဗိုင်းချောင်းရွှန်းဆိုးတွေပဲတချို့လူဆိုရင်မျိုးရီချိုးသွားလောက်တဲ့အထိအောင်ချောင်းဆိုးတယ်တချို့လူဆိုလည်းဟိုအဆက်မပြတ်ပါတော့အခါ20အခါ15ကလောက်ချောင်းဆိုးတော့လူကအရမ်းနာတာပေါ့ဒီ level နေနာတာပေါ့နော်ဒီပြီးခဲ့တဲ့ခေါင်းထောကတော့ရန်ကုန်မှာရှိတဲ့ချောင်းဆိုးရည်ဈေးကိုကျွန်တော်အတက်နိုင်ဆုံးအနည်းစားဆုံးအဲ့တုန်းကတော့မေးပြီးတော့ကျွန်တော်ပေးတာပေါ့နော်နောက်တစ်မျိုးလည်းရှိပါတယ်ဒါကတော့ဆရာဝန်အနေနဲ့တစ်ရင်ပြောပြီးတော့တောက်တယ်နေပေါ့နော်အပြားတဲ့ရင်တော့ပါရာဆင်တမောလိုဟာမျိုးကိုတနည်းကို၈နာရီကြာပဲဖြစ်ဖြစ်၆နာရီကြာပဲဖြစ်ဖြစ်တောက်လို့ရပါတယ်။ဒါမျိုးတွေကိုလှုပ်လိုက်ခြင်းအပြင်48နာရီ82နာရီလောက်အတွင်းမှာဒီဆေးနှလုံးလောက်ထိုးထားပြီးတဲ့လူတွေ၃လုံးထိုးထားတဲ့လူတွေကတော်တော်လေးကိုပြန်ကောင်းသွားမှာပါ
။ဟုတ်ကဲ့ဆရာ။ကာကွယ်ဆေးမထိုးထားတဲ့လူတွေအတွက်ဆိုရင်ရော
ကာကွယ်ဆေးမထိုးထားတဲ့လူကလူငယ်ကြီးဆိုလို့ရှိရင်သူတို့ကတော့ပုံမှန်အားဖြင့်အကွယ်ဘာမှသိပြီးတော့ဖြစ်လာမှာမဟုတ်ဘူး။အချောင်းတော်လေးနဲ့ပို့ဆိုးရင်ဆိုးမယ်။ဒီလိုဝင်းရှော့တာတွေတို့လေဗင်နာတွေကနည်းနည်းလေးပို့ပြီးတော့ဆိုးဆိုးဝါးဖြစ်ချင်တယ်ဖြစ်နိုင်တယ်။ဒါပေမဲ့လည်းအသက်အန္တရာယ်ဆုံးရှုံးသွားလောက်ထိတော်တော့ဒါမှမဟုတ်လေဆေးရုံမှာသွားပြီးဆေးရုံတဲရလောက်တဲ့အထိတော့ဖြစ်ဖို့ချန်စာတော့နေတယ်။ဆိုတော့ဒါဆိုရင်အသက်ငယ်တွေပဲဆင်မထိုးအောင်လာဆိုထိုးရတာပေါ့။ဘာဖြစ်လို့လဲဆိုတော့အသက်ငယ်ပဲလေအသက်ငယ်လူတွေမှာမသိရနဲ့ကြောက်ခက်ယောဂရှိနေတူလေရှိရင်ရှိမယ်ဆီယောဂရှိနေတူရှိတယ်ဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့လူငယ်တွေမှာပဲဖြစ်ဖြစ်အသက်65နှစ်အောက်လူလက်တန်းစားတွေမှာပဲဖြစ်ဖြစ်ပေါ့နော်ဈေးနှလုံးထိုးထားတဲ့အနေဆုံးဆိုလို့ရှိရင်တော့ progress ဖြစ်ဖို့ချန်စာတော့တော်တော်လေးတော့နည်းပါတယ်နှလုံးထိုးထားပြီးတဲ့လူတွေဈေးရုံမှာရောက်တာဟာဈေးလုံးဝမထိုးရတဲ့လူတွေနှိုင်းရှင်လိုက်လို့ရှိရင်တော့တဝက်ကျော်တော့ကိုနေပါတယ်သူတို့ဒီ100ခန်းလုံးကနေ900ခန်းလုံးပေါ့နော်အများဆုံး800ခန်းလုံးကြီးတယ်အတူကြမ်းမဆောင်ဆိုတဲ့ intensive care unit ကိုရောက်သွားကြပါတယ်အသက်ဆုံးရှုံးမှုကတော့ 1% 2% လောက်ရှိတယ်လို့ပြောတယ်ကျွန်တော်တို့လည်းတွေ့တော့တွေ့ပါတယ်ဒါပေမဲ့အများကြီးနေပါတယ်ဆိုတော့ဈေးတစ်လုံးမှမထိုးထားလို့ရှိရင်အသက်ဆုံးရှုံးမှုတော့800ခန်းလုံးကနေ600ခန်းလုံးတော့အထူးတော့ရှိနိုင်ပါတယ် intensive care ကိုယူသွားနိုင်တဲ့လူတွေကတော့30ရာခိုင်နှုန်းလောက်ပြီးလို့အထူးကျမဆောင်အထူးကြောက်သွားနိုင်တဲ့အနေအထားလို့ရှိတယ်
။ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြင်းထန်နိုင်တဲ့သူတွေကိုမပြင်းထန်အောင်ပေါ့နော်အဓိကတော့ဒီပြေဆုံးမှုရှော့ချနိုင်အောင်ဆေးရုံတည်းမှုရှော့ချနိုင်အောင်ဘယ်လိုရှင်းပေးခြင်းလဲဆရာ
။နံပါတ်1အချက်ကတော့အောက်ဆီဂျင်ကျွန်တော်စီမံဆက်တွေလည်းရှိပါတယ်။အဲ့ဒါတွေကိုစစ်ပါ။ဒီအောက်ဆီဂျင်ရာခိုင်နှုန်းဒီ90မြေအောက်ရရဆိုလို့ရှိရင်တော့နည်းနည်းလေးကိုယ့်ဟာကိုယ်သတိထားပါတော့။ဘာလို့လဲဆိုတော့လူကြီးပဲဖြစ်ဖြစ်လူငယ်ပဲဖြစ်ဖြစ်ဒုက္ခရောက်ဖို့ chance ပါ။တော့ရှိတယ်အတူတူချင်းလူငယ်မှာတော့60နှစ်အောက်ရောက်တယ်ဆိုရင်တော့နည်းနည်းတော့ခံနိုင်ရှိအောင်ပါကွာဒါပေမဲ့လည်းကျွန်တော်လည်းတွေ့ပြီ အသက်60အောက်ပေါ့နော်ကျွန်တော်က65အောက်ပြီဆိုလို့ရှိရင်65နဲ့45ကြားရဲ့ကိုကျွန်တော်ပြောကြတာပေါ့သူတို့တွေဆိုလို့ရှိရင်တော့နည်းနည်းတော့ခက်ခဲတယ်ကွ88တကယ်တမ်းအောက်ဆီဂျင်ကျလာပြီဆိုရင်80ပါးလေးလောက်ဒီကိုကျတာကျွန်တော်တွေ့ပြီးပါတယ်ဒီအသက်ကြီးသွားလို့ရှိရင်မခံနိုင်ဘူးဒီယောဂအတန်ဝင်ပါအဲထဲမှာဘာယောဂကဘုနာလိုမျိုးစီဂျိုတွေတွေးစိုးတွေမရှိရင်တော့မှအသက်80သမားတွေဆိုလို့ရှိရင်မခံနိုင်ဘူးအောက်ဆီဂျင်ကျွန်တော်ပေးရတယ်အောက်ဆီဂျင်92ရာခိုင်နှုန်းတော့ကျလာဆိုလို့ရှိရင်စပြီးတော့တချို့နေဆရာမင်းတွေစကားပြောပါ
ဟုတ်ကဲ့ဆရာနောက်ရောဒီကျင်းထန်နိုင်တဲ့သူတွေအတွက
်ကိုမယောဂခံနေရှိတာပေါ့ဥပမာဝါလိုတဲ့ယောဂဒါအသက်65နှစ်အောက်ရောက်ပြီမလဲစီဂျိုတွေတွေးစိုးတွေဖြစ်နေတယ်ကြောက်ကမကောင်းဘူးကင်ဆာယောဂဖြစ်လို့တခုခုကင်ဆာဆေးတောက်နေရတယ်လူတွေတက်ရောက်ပြီးတုံးနေရတယ်လူတွေအသေးမကောင်းတဲ့လူတွေဒီလိုလူတွေဆိုလို့ရှိရင်တော့ဆေးလေဗက်ဆင်းနဲ့တလုံးမှမထိုးရသေးဘူးဆိုရင်တော့တချို့တော့ဆေးတွေဥပမာနိုင်ငံမှာရှိပါတယ်မွန်နီပရီယောပြောတာပေါ့နော်ဒီဆေးကိုပထမဆုံးပြည့်စုံရရတယ်မှာတောက်ပန်နေရှိပါတယ်နောက်တစ်ခုကအောက်ဆီဂျင်ဓာတ်92ရာခိုင်နှုန်းအထက်မှာရှိတဲ့လူတွေပေါ့နော်92အောက်ကိုရောက်သွားတဲ့လူတွေကျွန်တော်တို့ဒီဆေးတွေမပေးပါဘူးနော်နောက်တစ်ခုက92ရာခိုင်နှုန်းအထက်မှာရှိနေတဲ့လူတွေဒီဖန်တာဇီရလည်းတုံးစရာမလိုပါဘူးစီရိုက်လည်းတောက်စရာမလိုပါဘူ
းဟုတ်ကဲ့ဆရာဒီနေရာမှာတခြားစိုးရင်ရစရာတော့ရှိသေးတာဆရာ
အရေးကြီးဆုံးတစ်ချက်ကတော့ကိုယ်ကိုယ်ဒီယောဂါကိုဖြစ်နေတဲ့လူတွေဒီအိမ်မှာအဖိုးတွေဖွားတွေအသက်ကြီးတဲ့လူတွေယောဂါရှိတဲ့လူတွေစဉ်ကြိုတွေးတို့ကြောက်ကမကောင်းကင်ဆာဖြစ်နေတဲ့လူတွေနဲ့ရောပြီးတော့မနေသင့်ပါဘူးကိုကအသက်25နှစ်ပန်ပန်မမနဲ့ဘာယောဂါမရှိဘဲနဲ့ခေါင်းပေါက်မှာပါ3-4ရက်လောက်တွင်းနဲ့ဒါပေမဲ့ကိုအိမ်မှာရှိတဲ့အဖိုးတွေဖြစ်ဖြစ်အဖွားတွေဖြစ်ဖြစ်အသက်80ကျော်တွေကတော့ခုလိုမျိုးကောင်းချင်မှကောင်းပါပါအဲ့ဒါကြတော့တော်တော်လေးကိုပြောရဆိုတာခက်တဲ့ဘက်မှာပါပါတယ်
ဟုတ်ကဲ့ကြည့်ကြည့်ရိုက်ကြည့်ပါဦးခေါင်း